ဖွဲ့စည်းပုံအခြေခံဥပဒေမူကြမ်းတရားဖြစ်ပေါ်လာအောင်မြန်မာစစ်ဘိုလ်ချုပ်တွေအားထုတ်နေတာဟာအယက်သားအစိုးရတက်လာတာနဲ့စစ်ဘိုလ်ချုပ်တွေရဲ့အနေထားခိုင်မာအောင်လုပ်နေတဲ့သဘောမျိုးအတုအယောင်ညီလာခံတာဖြစ်တယ်လို့ရန်ကုန်အမေရိကန်တန်ယုံယာယီတာဝန်ခံမစ္စချယ်ရီဗီလာရိုဆာကပြောဆိုပါတယ်မကြခင်အနာဂတ်မှာဘိုလ်ချုပ်မှုကြီးတန်းရွှေမရှိတော့မဲ့အချိန်ကိုမျှော်မှန်းရင်းလက်အောက်ငယ်သားတွေကနောက်ွယ်ကနေကျိုးဆွဲကစားနေပုံရတယ်လို့ပါမစ္စဗီလာရိုဆာကပြောပါတယ်ဒါပေမဲ့မြန်မာနိုင်ငံကဒီမိုကရေစီအင်အားစုတွေကိုအမေရိကန်အစိုးရကပြက်ပြက်သားသားထောက်ခံမှုလိုတယ်လို့ရန်ကုန်မြို့ဝါရဲနိုင်ငံရေးသမားကြီးအမျိုးသားရေးဦးဝင်းနိုင်ကထောက်ပြပါတယ
်အမေရိကန်နဲ့လက်ရှိစစ်အစိုးရစက်ချမ်းမှာဆက်ဆံရေးကကျွန်တော်တို့တင်းမာနေတာတော့တော်တော်လေးကြာပြီပေါ့လေအဲ့တော့ပြက်ပြက်သားသားကျွန်တော်တို့လုံနိုင်တဲ့အလားအလာကတော့ဟိုအရင်ကတိတ်ပြီးတော့မရှိခဲ့ဘူးအဲ့တော့ဒီနှစ်မှာတော့ရေပို့ပြီးတော့အဲဒီအလားလာပူကောင်းလာမလားလို့လဲကျွန်တော်တို့လဲဝေဖန်သုံးသပ်နေကြပါတယ်ခင်ဗျဒီနေရာမှာကျွန်တော်တခုထောက်ပြချင်တာကပေါ့လေဟောလက်ရှိအာဏာပိုင်အစိုးရအနေကတော့ယင်ပြောရမယ်ဆိုရင်တော့ဖြစ်ရင်ဗျာဟိုဇက်ကုံစီးနေတဲ့အခြေအနေမျိုးကိုရောက်နေတယ်မြင်းစီးတဲ့နေရာမှာတကွာဇက်ကုံကိုသူကစီးနေပြီအဲ့တော့အဲ့လိုစီးနေတဲ့အခါမှာကျွန်တော်တို့ဒီဒီမိုကရေစီအင်အားစုဘက်ကိုပို့ပြီးတော့အမေရိကန်ပြည်ထောင်စုကအဲ့ပြက်ပြက်သားသားလေးလေးနဲ့နဲ့နဲ့ပို့ပြီးတော့အားပေးမှုလိုလာတယ်အဲ့ဒီလိုလိုလာတဲ့နေရာမှာဒီဒီမိုကရေစီအင်အားစုတွေတညီတညွတ်แท้နဲ့ပေါ့ဗျာเนาะပြည်သူလူထုကိုပါအောင်စည်းရုံးပြီးတော့ကျွန်တော်တို့လိုချင်တဲ့ပန်းနိုင်ရောက်အောင်သွားနိုင်အောင်လို့အရင်ကတည်းကပို့ပြီးတော့အဲ့ဒီမိုကရေစီအင်အားစုတွေကိုတန်းတူညီမျှအားပေးတဲ့နေရာမှာတန်းတူညီမျှလည်းဖြစ်စေရမယ်ပို့ပြီးတော့လေးနဲ့ပြင်းထန်တဲ့အဲထောက်ခံအားပေးမှုလည်းဖြစ်စေရမယ်အဲ့ဒီလိုအားပေးမှုမျိုးကိုအမေရိကန်ပြည်ထောင်စုကအဲလုပ်မယ်ဆိုရင်ဖြစ်ရင်ပို့ပြီးတော့အကျိုးသက်ရောက်နိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ
်ဒါပေမဲ့စစ်တပ်ကတောင်းဆိုချက်တချို့ကိုလိုက်ရောနိုင်ရင်တော့မြန်မာနိုင်ငံမှာနိုင်ငံရေးအပြောင်းအလဲဖြစ်နိုင်တယ်လို့ထိုင်းနိုင်ငံရေးအခြေစိုက်နိုင်ငံရေးလှိလာသူဦးအောင်နိုင်ဦးကလည်းယူဆပါတယ
်ဒီမိုကရေစီနည်းအရာဆိုလို့ရှိရင်တော့ဒီမျိုးသားညီလာခံဟာအဲစစ်မှန်သလားလုံထုံလုံနည်းရင်မှန်သလားလို့မေးရင်တော့ဒီမျိုးသားညီလာခံဟာအမှန်တယ်လို့တော့ပြောလို့မရဘူးအမျိုးသားညီလာခံကျင်းပရတယ်ဆိုတဲ့အခြေခံကိုကစစ်တပ်ဟာသူ့ဘာသူအုပ်ချုပ်လို့မရတော့ဘူးဟလာဒီတိုင်းပြည်ကိုတစုံတရာဟလာအာဏာဆွဲပြီးဖို့လိုအပ်လာတယ်ဆိုတဲ့အပိုင်းတွေလည်းပါလာတာကိုတွေ့ရတယ်တစ်ဖက်ကစစ်တပ်ကအာဏာကိုဆက်ပြီးတော့ထိန်းချုပ်ထားလို့ရဲ့ဆန္ဒရှိတယ်ဆိုတာမှန်တယ်လို့ပဲတစ်ဖက်မှာလည်းပပြောင်းလဲမလုပ်ရင်မရတော့တဲ့အနေအထားမျိုးဖြစ်လာတယ်တော့တစ်ဖက်ကဘာဖြစ်လို့ဒီလိုအာဏာတွေအရန်ယူထားဖို့ကြိုးစားရတယ်လဲဆိုတော့သူ့မှာစိုးရိမ်ချက်တွေကြောက်တာတွေရှိနေတယ်အဲ့လက်ရှိနိုင်ငံရေးအနေအထားရဒါတွေဟာပို့ပြီးတော့စစ်တပ်ကောင်းဆောင်တွေအတွက်ကိုစိုးရိမ်စရာအနေအထားတွေအများကြီးရှိလာတယ်ဒီလိုအနေအထားမျိုးတွေမှာတော့စစ်တပ်ဟာဒါဘယ်လိုပဲဖြစ်ဖြစ်တရားတည်ဖြစ်စေမတရားတည်ဖြစ်စေဒါတောင်းဆိုမှာပဲတချို့စစ်တပ်ကတောင်းဆိုထားတဲ့တောင်းဆိုချက်တချို့ကိုလိုက်ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်နိုင်ငံမှာနိုင်ငံရေးအကြောင်းလေးတွေဖြစ်နိုင်တဲ့လာလာတော့ရှိပါတယ
်အခုညီလာကမဆနိုင်ဖြစ်နေတာဘာကြောင့်လို့ထင်လဲခင်ဗျာ
နံပါတ်1တစ်ချက်ကတော့စစ်ဆိုးရကိုယ်တိုင်ကိုကဒီမျိုးသားညီလာခံမှာတောင်းဆိုထားတဲ့ကိစ္စတွေဟာသူတို့အတွက်ဟလာဘလောက်ထိပြည်သူတွေကလိုက်လျောနိုင်မယ်တကယ်လက်တွေ့ဖြစ်နိုင်မဖြစ်နိုင်ဆိုတာစဉ်းစားနေပုံရတယ်ဟလာနောက်တစ်ချက်ကတော့ဒီလိုမျိုးသားညီလာခံရှစ်တိုးမတိုးဆိုတာကတော့ဘူဇိုကြီးတန်းရွှေနဲ့အများကြီးဆိုင်တယ်နောက်ချက်တွေပြောရမယ်ဆိုလို့ရှိရင်တော့စစ်တပ်ထဲမှာဘယ်သူကဆက်ခံမလဲဆိုတဲ့ကိစ္စဟာလည်းမျိုးသားညီလာခံပြီးမလားမပြီးဘူးလားဆိုတဲ့ပုံမှာမူတည်ပါတယ်ဒါစစ်တပ်တစ်ခုလုံးအနေနဲ့ပြောရမယ်ဆိုလို့ရှိရင်လည်းအမျိုးသားညီလာခံပြီးရင်ဖြစ်ပေါ်လာမယ့်နိုင်ငံရေးအနေအထားမှာတိုင်းရင်းသားတွေအဲ့လည်းနဲ့ချမလားမချဘူးလားဆိုတော့တိုင်းရင်းသားတွေရဲ့ပြဿနာတွေကလည်းရှိနေပါတယ်အဲ့တော့တစ်ဖက်မှာကလည်းစစ်တပ်ကစစ်ဆိုးရကမြို့သားညီလာခံပြီးလို့ရှိရင်ဖြစ်ပေါ်လာမယ့်နိုင်ငံရေးအကြောင်းလဲအတွက်သူခုနတောင်းဆိုထားတဲ့ကိစ္စတွေဟာဘယ်သူမှမထိနိုင်အောင်ဆိုလို့ရှိရင်သူ့အနေနဲ့ပြင်ဆင်မှုတွေအများကြီးလုပ်ဖို့လိုပါတယ်အဲ့တော့အဲ့လိုပြင်ဆင်ချက်တွေမပြီးမချင်းကတော့ကျွန်တော်တို့အနေနဲ့အမျိုးသားညီလာခံရှီတိုးဖို့လို့ဖွဲ့စည်းပုံအခြေခံဥပဒေကိုတကယ်ရေးဆွဲဖို့လို့ခုနပြောတဲ့အဲ့ဒါပြည်သူ့ဆန္ဒခံယူပွဲလို့ရွေးကောက်ပွဲလို့ဆိုတာကတော့ချက်ချင်းဖြစ်လာမယ့်သဘောမရှိသေးပါဘူ
းနောက်တစ်ချက်ကဒီအမျိုးသားညီလာခံကိုလက်ရှိစစ်အစိုးရစီမံထားတဲ့အတိုင်းပဲဆက်သွားမယ်ဆိုရင် NLD မပါဘဲပေါ်ထွက်လာမယ့်ဒီဖွဲ့စည်းပုံအခြေခံဥပဒေဟာဒီနိုင်ငံတကာအတိုင်းဝိုင်းဘက်ကပဲကြည်ကြည်ဒီလိုလူလူပိုင်းကပဲကြည်ကြည်လက်ခံတဲ့နယ်လို့ဥအောင်နယ်ကိုယူဆလာ
အဲ့ဒါကတော့ကျွန်တော်ဆုံးဖြတ်ရမယ့်ကိစ္စတော့မဟုတ်ဘူးခင်ဗျအမျိုးသားညီလာခံပဲဖြစ်ဖြစ်အခုဖွဲ့စည်းပုံအခြေခံဥပဒေကိုပဲဖြစ်ဖြစ်မှားတယ်မှန်တယ်ဝေဖန်သုံးသပ်နေတာရှိတယ်ဟဲ့လားဒါကိုထောက်ခံမလားမထောက်ခံရဘူးလားစစ်တပ်ကမတရားလုပ်နေတဲ့အတွက်ထောက်ခံလို့မသင့်ဘူးဆိုတာမျိုးတွေပြောကြတာရှိပါတယ်ကျွန်တော်အမြင်ပြောရလို့ရှိရင်တော့နိုင်ငံရေးပါတီတွေရောပြည်သူတွေရောဟာဒီအမျိုးသားညီလာခံကောအမျိုးသားညီလာခံထွက်လာမယ့်ဖွဲ့စည်းပုံအခြေခံဥပဒေကိုတည်တည်ချာချာကြီးစုစေခြင်းနဲ့လေ့လာစေခြင်းနဲ့မျက်စိဆုံးမပြီးဆန့်ကျင်တာမျိုးအရင်ကြီးမျက်စိဆုံးမပြီးတော့ထောက်ခံတာမျိုးကျွန်တော်အနေနဲ့မဖြစ်စေချင်ဘူးအဓိကကတော့စ
ဒီနိုင်ငံရေးကောင်းဆောင်တွေနိုင်ငံရေးပါတီတွေမှာအထူးဖြင့်တာဝန်ရှိတယ်လို့ထင်တာပဲမြို့တိုင်းဦးဝင်းနိုင်ရဲ့အမြင်ဘယ်လိုရှိလဲခင်ဗျအထူးသဖြင့်ကျွန်တော်တို့ကဒီမိုကရေစီလမ်းကြောင်းဘော်ကိုတွားခြင်းနဲ့ချက်ချင်းမရရင်တောင်မှကျွန်တော်တို့ကဒီလမ်းကြောင်းဘော်ကိုနိုင်ငံကိုအခုချိန်မှာရောက်နေစေခြင်းမီအဲ့ဒီလိုရောက်နေအောင်ကဒီဖွဲ့စည်းအုပ်ချုပ်ပုံကတင်ပေးမှဖြစ်မယ် အဲ့တော့အဲ့ဒီလိုတင်ပေးနိုင်တဲ့ဖွဲ့စည်းအုပ်ချုပ်ပုံမျိုးကိုဒါကျွန်တော်တို့လိုချင်ပါတယ်ခင်ဗျအဲ့တော့အဲ့ဒီဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေမျိုးကိုမရဘူးဆိုရင်ကျွန်တော်တို့ရှေ့လျှောက်ပြီးကျွန်တော်တို့ဗမာနိုင်ငံရဲ့လူမျိုးနဲ့တိုင်းပြည်အတွက်မျှော်လင့်ချက်ဆိုတာအင်မတန်နှဲပါသွားလိမ့်မယ်အဲ့ဒါကြောင့်မလို့ကျွန်တော်တို့ကဒါကိုအားလုံးကပေါ့လေဟိုတန်းနိုင်သမျှ
a good jing piansayin, poisibo, chigan ubri de dre, a chigan muri, a pita dome, mila zola loma, nilagan piansa naimelu, nilagan tete, guzleri, mantabi me, a guti piamasana in pinibare, and nilagan tenide, a pika yase puerigale, nilagan piansame yegu, matia de bulu, arafibu, piobare. Torasim yakmia. Yangu mrigan dayon yai dawanga, Miss Sherry Villa Rusaye, Sisua nilagan po, weban jene patebi, Myanmar Sisua beka, a guti, Tiawen Tungpian Piosura, Maduya de Yamakamia.